COVID-19 တိုက်ဖျက်ရေးအတွက်ရည်ရွယ်ပြီးအာဖရိကတိုက်နိုင်ငံ၁၁ခုကခီးတဲ့တွေဗြိတိန်ကိုဝင်ရောက်ခွင့်တမျက်ထားတာကိုအဆုံးသတ်မဲ့အကြောင်းဗြိတိန်အစိုးရကအင်္ဂါနေ့မှပြောပါတယ်။ကိုရိုနာဗိုင်းရပ်စ်မျိုးကွဲ Omicron ပြန့်နှံ့မှုကစိုးရိမ်ပွဲဖြစ်ပေမဲ့လည်းဗြိတိန်အစိုးရကအခုလိုပြောဆိုလိုက်တာပါ။တောင်အာဖရိကနဲ့ဟောင်ကောင်မှာနိုဝင်ဘာလအတွင်း Omicron မျိုးကွဲကိုပထမဆုံးတွေ့ခဲ့ရပြီးတဲ့နောက်နိုဝင်ဘာလနှောင်းပိုင်းမှာပဲအာဖရိကတိုက်နိုင်ငံ၁၁ခုကိုဗြိတိန်အစိုးရကခီးသွွာလာမှုတမ်းမျက်စိနဲ့ထည့်သွင်းခဲ့တာပါ။ဗြိတိန်လူမှုအသိုင်းအဝိုင်းတွင်အိုမီခရွန်မျိုးကွဲကူးစက်မှုရှိခဲ့ပြီးဖြစ်ကြောင်းနဲ့ဗိုလ်ထုနှင့် Greenwich စံတော်ချိန်မနက်၄နာရီမှာခီးသွွာလာမှုတမ်းမျက်မြင်ကိုရုပ်သိမ်းမဲ့အကြောင်းကျန်းမာရေးဝန်ကြီးဆာဂျစ်ဂျာဗစ်ကပါလီမန်မှာအင်ကာနီကကြေညာခဲ့တာပါဗြိတိန်မှာလူမှုအသိုင်းအဝိုင်းတွင်အိုမီခရွန်ကူးစက်မှုရှိသလိုကမ္ဘာတစ်လုံးမှာလည်းခြေခြေပြန့်ပြန့်ကူးစက်နေတာကြောင့်ပြည်ပကအိုမီခရွန်ဝင်ရောက်လာမှုရှော့ချရေးအတွက်ခီးသွွာလာမှုတမ်းမျက်ချက်ကတိရမှုသိမ့်မရှိတော့ဘူးလို့လည်းသူကပြောဆိုခဲ့ပါတယ်ရှင်